အခု2019မလ29ရက်နေ့ဟာ82ကျင်းမြောက်တံမတော်နေ့ဖြစ်ပါတယ်။ဖက်စစ်ဂျပန်တွေကိုစတင်တော်လှန်ခဲ့တဲ့နေ့ကိုအစွဲပြုပြီးဒီနေ့ကိုသတ်မှတ်ထားတာပါ။ဒီနေ့ဟာထူးခြားပါတယ်။1962ခုနှစ်ကစပြီးရေတွက်ရင်55နှစ်တာကာလအတွင်းပြည်သူလူထုကရွေးကောက်တင်မြှောက်လိုက်တဲ့အစိုးရစစ်လက်ထက်မှာပထမဦးဆုံးအကြိမ်ကျင်းပတဲ့တပ်မတော်နေ့ဖြစ်လို့ပါပဲ။အစိုးရစစ်တက်လာတဲ့2016ခုနှစ်မတ်လကကနေရေတွက်ရင်တပ်မတော်နဲ့အစိုးရစစ်လက်တွဲပြီးတိုက်ပြည်ကိုစီမံအုပ်ချုပ်ခဲ့တာလဲတစ်နှစ်တာအချိန်ကာလရောက်လာပါပြီ။ဒီကာလအတွင်းတပ်မတော်ဘယ်လိုရပ်တည်နေသလဲ။ဘယ်လိုတွေးခေါ်တွေကင်ဆယ်ထားသလဲ။ professional တပ်မတော်ဖြစ်လာအောင်ဘာတွေပြည်ပြင်ပြောင်းလဲဖို့လိုမလဲဆိုတာခုတစ်ပတ်ဆွေးနွေးတင်ပြသွားပါမယ်။
အားလုံးသိကြပြီဖြစ်တဲ့အတိုင်းတက်မတော်ဟာအရေးစိအာနာရှင်တွေရေးဆွဲပေးသွားတဲ့2008ဖွဲ့စည်းပုံအခြေခံဥပဒေအရတတိတခြားတည်ရှိတဲ့ပုံစံနဲ့ရပ်တည်နေတာတွေ့နိုင်ပါတယ်။ဒါပေမဲ့တဘိုတမင်းတတိတနံကုပ္ပါတာကိုလှုပ်ချင်တာလှုပ်နေတယ်ဆိုတဲ့အမိအထားမျိုးတော့မဟုတ်ပါဘူး။တက်မတော်ကာဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဆိုရင်သူတာဝန်ယူတဲ့6နှစ်ဝန်းကျင်ကာလအတွင်းတက်မတော်ပြုပြင်ပြောင်းလဲရေးတက်မတော်ပုံရိပ်ကောင်းလာစေရေးprofessional တက်မတော်ဖြစ်လာစီရေးကိစ္စတွေမှာတိုးတက်မှုရအောင်အများကြီးဆောင်ရွက်ခဲ့ပြီးလည်းဖြစ်ပါတယ်။တက်မတော်အတွက်အလွန်အရေးကြီးတဲ့ကာဝေးရေးအဆုံးစိတ်လူမျိုးဆိုရင်ရွေးကောက်ခံလွှတ်တော်ထဲမှာရင်လွှတ်တော်ရဲ့အဆုံးဖြတ်ခံယူပြီးမှသုံးဆွဲပါတယ်။ဘယ်နေရာတွေမှာဘယ်လိုသုံးဆွဲတယ်ဆိုတာကိုရွေးကောက်ခံအမတ်တွေနဲ့အစိုးရအဖွဲ့ကစီစစ်ခွင့်မရှိတာကတပိုင်းပါ။ကာကွယ်ရေးပြည်ထရေးနဲ့နေဆက်ရေးရာဝန်ကြီးတွေကိုတက်မတော်ကာကွယ်ရေးဦးစီးချုပ်ကခန့်အပ်တဲ့စစ်ဘုံချုပ်တွေကတာဝန်ယူထားပေမဲ့ဒေါအောင်ဆန်းစစ်ကြီးဦးဆောင်တဲ့အစိုးရအဖွဲ့နဲ့လည်းပူးပေါင်းဆောင်ရွက်ပါတယ်။အခြားပြည်တွင်ငြိမ်းချမ်းရေးဆိုင်ရာကိစ္စရပ်တွေမှာလည်းရွေးကောက်ခံ NLD အစိုးရနဲ့ပူးပေါင်းအကောင့်ထဲပေါ်နေတာမျိုးကိုလည်းတွေ့မြင်ကြရမှာပါ82နှစ်မြောက်တက်မတော်နေ့အတွက်ဥတီချက်၄ရက်ထုတ်ပြန်ထားပြီးအဲ့ဒီအထက်မှာပြည်သူလူထုကရွေးချယ်သောပါတီစုံဒီမိုကရေစီလမ်းကြောင်းပေါ်တွင်ခိုင်ခိုင်မာမာရှောင်လှမ်းနိုင်ရန်ထိမ့်သိမ့်ဆောင်ရွက်ရည်တို့အားတက်မတော်၏ရည်တည်ချက်အဖြစ်ငြင်းညံစွာခံယူလှုပ်ဆောင်ရည်ဆိုတဲ့အချက်ကိုလည်းထည့်သွင်းထားပါတယ်။ဘာပဲဖြစ်ဖြစ်ဒီအချက်ဟာအရင်ဆင်အာနာရှင်ခေတ်လိုမျိုးကိုပြန်မသွားဘူးနောက်ကျောင်းပြန်မလှည့်ဘူးလို့အတိတ်ပဲကောက်ယူနိုင်ရင်အတော့ကိုကောင်းမွန်တဲ့ရည်တည်ချက်လို့ပြောရမှာဖြစ်ပါတယ်။ဘလို့ပဲဖြစ်ဖြစ်လက်ရှိတက်မတော်ရဲ့အနေအထားဟာဒီမိုကရေစီနိုင်ငံဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံတွေကတက်မတော်တွေရဲ့အနေအထားနဲ့မတူသေးတာမို့အဲ့ဒီနိုင်ငံတွေရဲ့စံချိန်စံညွှန်းတွေပြည်ညီအောင်နိုင်ငံတကာနဲ့တိုင်းသာပြည်သူတရားလုံးကလေးစားရလောက်တဲ့တကယ်ကို professional တက်မတော်ကောင်းပြည်ပြည်ပြင်ပြင်ဖြစ်လာအောင်စူးစမ်းတည်ဆောက်ရအောင်မှာပဲဖြစ်ပါတယ
်။အရေးကြီးဆုံးကတော့ကာကွယ်ရေးစွမ်းရည်ဖြစ်ပါတယ်။တက်မတော်တဲ့ရဲ့အဓိကစွမ်းရည်ဟာတိုက်ရိုက်ခိုက်ရင်ပြေဝတာကာကွယ်ရေးစွမ်းရည်ပြေဝတာပဲဖြစ်ပါတယ်။လက်တော်လက်ထက်ကတိုင်းသားအဖွဲ့တွေနဲ့ဖြစ်ပွားနေတဲ့တိုက်ပွဲတွေနဲ့ပတ်သက်ပြီးတိုက်ပင်းနဲ့မတိုက်ပင်းဘူးရင်းခုဆွေးနေတာမလုပ်ချင်နေမဲ့တပ်မတော်ရဲ့တိုက်ခိုက်ရေးစွမ်းရည်ကိုတော့ကျေနပ်အားရစရာသိမရှိလာသေးပါဘူးအကြောင်းရင်းကိုရှာရင်တပ်မှုတပ်သားတွေတပ်မတော်ရဲ့ဝင်ရောက်လာအောင်စီရင်ရမှာအရင်ပါလီမန်ဒီမိုကရေစီခေတ်တုန်းကလိုတိုက်ပြီးကာကွယ်ဖို့ပြည်သူလူအသက်အိုးရင်စီးစဉ်ကာကွယ်ဖို့ဆိုတဲ့ရိုးရှင်းတဲ့အဓိကရည်ရွယ်ချက်တစ်ခုတည်းနဲ့ဆွဲဆောင်တဲ့အနေအထားမဟုတ်ခဲ့တော့တာကနေစပါတယ်လက်ရှိတပ်မတော်သားတွေလုံနေတဲ့ရံမြောင်လာတဲ့တာဝန်တွေထဲမှာတိုက်ခိုက်ရေးကာကွယ်ရေးဆိုတာကကဏ္ဍတွေအများကြီးတွေကမှတစ်ခုဖြစ်နေလို့ပါပဲတပ်မတော်တိုက်ရိုက်ခိုက်ရေးကောင်းလာဖို့ကာကွယ်ရေးစွမ်းရည်မြင့်တက်လာအောင်အကောင့်ထည့်ဖော်ဖို့ဆိုရင်တပ်မတော်ရဲ့စီယုံသိမ့်သွင်းတဲ့မူဝါဒတွေပြောင်းလဲတာတပ်မတော်ကလုတ်ကင်နေတဲ့အခြားနိုင်ငံရေးဘက်ဆိုင်ရာစီးပွားရေးဘက်ဆိုင်ရာအုပ်ချုပ်ရေးဘက်ဆိုင်ရာကိစ္စဝိစတွေကိုရှင်းချသွားဖို့လည်းလိုအပ်ပါလိမ့်မယ်ပြီးခဲ့တဲ့ဖေဖော်ဝါရီလကုန်ကကျင်းပခဲ့တဲ့တပ်မတော်ရဲ့လေးလပတ်တပ်မှုကြီးတွေအစည်းအဝေးမှာတပ်မတော်ဘက်ကလုတ်ကဲဆောင်ရွက်နေတဲ့ကိစ္စအများကြီးဆွေးနွေးခဲ့ကြပါတယ်။အဲဒီမှာစစ်မောင်ကိုဖမ်းဆီးတာတွေ၊ကြောက်စိမ့်မောင်ကိုဖမ်းဆီးတာတွေ၊ကုံစင်းတို့တည်ငြိမ်ရေးအတွက်ပါဝင်ရမယ်ဆိုတဲ့ကိစ္စတွေ၊ပြည်သူတွေကိုကြမ်းမာရေးဆောက်ရှောက်ရမယ်ဆိုတဲ့ကိစ္စတွေစသဖြင့်အများကြီးပါနေတာတွေ့ရပါတယ်။တကယ်လို့အဲလိုကိစ္စမျိုးတွေနဲ့ပတ်သက်ရင်တပ်မတော်ဟာလက်နက်ကင်သဘုံတွေရှိတဲ့လုံခြုံရေးအရာစိတ်မချရတဲ့နေရာမျိုးကကိစ္စတွေလောက်မှပဲကင်တွယ်သင့်ပြီးကြံနေရာဒေသတွေမှာတော့တက်ဆိုင်ရာပြည်ထောင်ရေးလိုရဲတပ်ဖွဲ့လိုဝန်ကြီးဌာနအသီးသီးလိုမျိုးကလုံလိုက်ကန်ဆိုင်အောင်အကူအညီပေးတာမျိုးလောက်ပဲပါဝင်သင့်ပါတယ်
။တက်မတော်အတွက်နောက်ထပ်အရေးကြီးလုပ်ဖို့လိုတာတစ်ခုကအရင်စစ်အာဏာရှင်တွေတိဆောက်သွားခဲ့တဲ့ဗမာစစ်တပ်ဆန်ဆန်ပုံစံမျိုးကနေတကယ့်ကိုပြည်ထောင်စုတက်မတော်တည်းရဲ့ပြည်ပြည်ပြင်ပြင်ဖြစ်လာအောင်စနစ်တကျစီမံကိန်းရေးဆွဲအကောင့်ထည့်ဖော်ဖို့ပဲဖြစ်ပါတယ်။ အရင်ဆရာနာရှင်တွေဟာမြမတက်မတော်အရာရှိအစ်စ်တွေမှာတိုင်းသားတွေကိုထဲ့သွင်းခြင်းအပြင်တနည်းနည်းယူကိုစလာဗီးယားနိုင်ငံလိုပုံကံမှုတွေပြိုကွဲသွားနိုင်တဲ့ဆိုတဲ့လွဲမားရဲ့အယူအဆကိုင်ဆွဲပြီးတက်မတော်ကိုတည်ဆောက်ခဲ့ရပါဒါကြောင့်ပြည်ထောင်စုတက်မတော်ဖြစ်မလာပဲဗမာစစ်တပ်ပုံစံလိုဖြစ်လာပြီးအခြားတိုင်းရင်းသားတွေအားလုံးလူလူလောက်ဟာလဲပုံကံချားနာတဲ့တပ်ဖွဲ့တွေထူထောင်နေအခြေအနေမျိုးဆက်ရောက်သွားတာပါတပြိုင်နက်တည်းမှာပဲနောက်ထပ်ပြင်ဆင်ထားဖို့လိုအပ်တာကလက်ရှိအင်အားတသိန်းနီးပါးရှိတဲ့တိုင်းနာလက်နက်ကိုင်တွေကိုပြည်တော်စုတက်မတော်တဲ့ဘယ်နည်းဘယ်ပုံထည့်သိမ်းမလဲဆိုတာပါဒါတွေကိုအချိန်ယူပြင်ဆင်ဖို့အတွက်တက်မတော်ခေါင်းဆောင်တွေဟာအခြားတက်မတော်ရေးရာနဲ့မပတ်သက်တဲ့လုပ်ငန်းတာဝန်တွေလုပ်ကိုင်နေရာကနေတဆင်ကြီးတဆင်ရှော့ချသွားတင်ပါတယ
်အားလုံးကိုခြုံငုံသုံးသပ်လိုက်ရင်လက်ရှိတက်မတော်ဟာဖွဲ့စည်းပုံအခြေခံဥပဒေ2008ပါအချက်တွေအရတည်သည်သွန့်ရှိနေတဲ့အနေအထားမျိုးကနေနောင်ရွေးကောက်ခံအစိုးရတရက်လက်အောက်မှာတကယ့် professional တက်မတော် PPP ဖြစ်လာအောင်ဘယ်အချိန်ပါတဲ့အကောင့်တွေဖော်မလဲဆိုတာမဟာဗျူဟာနီးဗျူဟာချမှတ်ထားသင့်ပါလေ။အဲအတောက်တင်းနဲ့ပြည်တော်စုတက်မတော်တရက် PPP ဖြစ်လာဖို့ဆိုရင်တက်မတော်ခေါင်းဆောင်တွေရဲ့စိတ်ဓာတ်ပိုင်းဆိုင်ရာခံယူချက်ပိုင်းဆိုင်ရာတွေကိုပြောင်းလဲဖို့လိုအပ်ုံနဲ့မကကာကွယ်ရေးအသုံးစရိတ်ကိုလည်းအခုတည်းပိုအများကြီးသုံးစွဲဖို့လိုပါလိမ့်မယ်။ဒီအတွက်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်မှဖြစ်မှာမို့ရွေးကောက်ခံအစိုးရတိုင်းပြည်ကိုတည်ငြိမ်ငြိမ်အုပ်ချုပ်နိုင်အောင်တိုင်းပြည်စည်းဝါဖွံ့ဖြိုးတိုးတက်ရေးလုပ်ငန်းတွေကိုချောချောမွေ့မွေ့လုပ်ကိုင်နိုင်အောင်အစွမ်းကိုအကူအညီပေးသင့်ပါကြောင်းပြောပြလိုက်ရပါတယ်